ရုရှားသမ္မတရဲ့မဟာဗျူဟာရည်မှန်းချက်တစ်ခုမှမအောင်မြင်ဘူးလို့နေတိုးနဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကပြောဆိုပါတယ်။ယူကရိန်းပေါ်မှာရုရှားကျူးကျော်စစ်တနစ်ပြည့်တဲ့နေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကရှုံးနိမ့်ခဲ့တယ်လို့နေတိုးမဟာမိတ်အဖွဲ့အကြီးအကဲယန်စတိုတန်ဘက်ကအက်စတိုနီးယားနိုင်ငံတလင်းမြို့တော်ကနေအခုလိုပြောကြားခဲ့တာ
ပါ။ One year ago, President Putin launched his full-fledged invasion of Ukraine.An illegal war or aggression.
လွန်ခဲ့တဲ့တစ်နှစ်မှာသမ္မတပူတင်ကယူကရိန်းကိုအကြီးအကျယ်ဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့ပါတယ်။ဒါကနိုင်ငံတကာအခြေခံဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ပြီးအတင်းအဓမ္မဝင်တိုက်တဲ့တရားမဝင်စစ်ပွဲပါ။သူကယူကရိန်းပြည်သူတွေကိုစရဲ့စိတ်တက်ကိုရိုက်ချိုးချင်ခဲ့တယ်။ကျွန်တော်တို့ရဲ့ညှဉ်းညွတ်မှုကိုလည်းဖြိုခွဲလိုခဲ့တယ်။ဒါပေမဲ့ပူတင်ရှုံးနိမ့်ခဲ့ပါတယ်လို့နေတိုးမာမိတ်အဖွဲ့အကြီးအကဲယန်စတိုတန်ဘတ်ကပြောဆိုသွားတာပါ။ယူကရိန်းနိုင်ငံဆက်လက်ရပ်တည်နေပြီးနေတိုးနဲ့ EU ကလည်းယူကရိန်းဘက်ကနေရပ်တည်နေပါတယ်လို့လည်းသူကပြောသွားပါတယ်။ရုရှားသမ္မတပူတင်ဟာသူ့ရဲ့ရည်မှန်းချက်တွေကိုအခုထိမစွတ်လွတ်သေးပဲသူခိုင်းတယ်လို့လိုက်လုပ်ပေးတဲ့ရုရှားရဲ့အင်းနီးချင်းတွေနဲ့ဥရောပကိုပုံစံသစ်ဖော်ဖို့ကြိုးစားနေတယ်လို့လည်းပြောဆိုသွားပါတယ်။ EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒယ်လယွန်ကလည်းသမ္မတပူတင်ရဲ့မဟာဗျူဟာရည်မှန်းချက်မအောင်မြင်ဘူးလို့အဲ့ဒီအခမ်းအနားအတွင်းမှာပဲပြောဆိုသွားခဲ့ပါတယ်ရှင်။